ကျောက်စိမ့်2ပေါ်ထုတ်လုပ်တဲ့ဒေတာတွေအတွက်ကျောက်မြတ်လုပ်ငန်းရှင်တွေကကျောက်စိမ့်ရောင်းရငွေထဲကအခွန်နှုတ်ပြီးကျန်ငွေအပေါ်မှာတင့်ရခိုင်နှုန်းထည့်ဝင်ထားတဲ့လူမှုတာဝန်ခံမှု Corporate Social Responsibility CSR ရမုံငွေကျပ်သိန်းပေါင်း3000ကျော်ရှိတာဖြစ်ပါတယ်။အဲ့ဒီငွေတွေကိုတဘောပေါင်းချင်းထင်းထင်းရင်းနဲ့ဒေတာဖွံ့ဖြိုးရေးအတွက်အမှန်တကယ်လှုပ်ဆောင်ဖို့လှုပ်ထုံးလုံနည်းနဲ့အညီတောင်းခံလိုက်ရင်ထုတ်ပေးသွားမယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးခဲ့တဲ့လွတ်တော်အစည်းအဝေးမှာပြောကြားထားပါတယ်။လက်တလောမှာဖက်ကန်ဒေတာတဘောပေါင်းချင်းထင်းထင်းရင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအသုံးပြုဖို့ဆိုပြီးစည်ရန်တရားတွေအတွက်ကုန်ကြမ်းငွေကျပ်သိန်းပေါင်း3000ကျော်လာရောက်တောင်းခံထားကြောင်းနဲ့အဲ့လိုတောင်းခံတာကလှုပ်ထုံးလုံနည်းနဲ့မညီတဲ့အတွက်မထုတ်ပေးခဲ့ဘူးလို့ဝန်ကြီးချုပ်ဒေါက်တာခက်အောင်ကလွတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။ဒေတာဖွံ့ဖြိုးရေးတွေလိုအပ်တဲ့ရန်တရားများဒိုမယ်ဆိုရင်သူ့ရဲ့လှုပ်ထုံးလုံနည်းအရာဘယ်လို dump truck မျိုးလိုချင်တယ်ဘလောက်ဆန့်တဲ့ဟာဘလောက်တင်နိုင်တဲ့ဟာဘယ်ကုမ္ပဏီတူယိုတာဆိုတူယိုတာမလားတိယုတ်ဆိုတိယုတ်ဘယ်ခုနှစ်ကမော်ဒယ် brand new လားတပတ်ရစ်လားဆိုတဲ့ဟာမျိုးကိုသတင်းစာတွေကြီးညာပြီးတော့တင်တော်အောင်တဲ့ကုမ္ပဏီကလည်းသူတို့ရဲ့လိုအပ်ချက်နဲ့ပြည့်စုံတဲ့ကားကိုဝယ်ရမှာဖြစ်ပါလေအဲ့လိုတင်တော်အောင်တဲ့ကုမ္ပဏီကိုကျွန်တော်တို့အစိုးရအနေနဲ့ဒီ CS အရာမူဝိုင်းနေတော့ပြပြီးတော့ပြေးလိုက်ပြီးတဲ့ကိစ္စဖြစ်ပါလေနည်းစနစ်ကြကြပေါ်ပါလုံထုံးလို့နဲ့အညီတင်ပြလာရင်ဒါအချိန်မြေကျွန်တော်တို့လည်းဒီငွေကိုပေးမှာဖြစ်ပါလေ
လက်ရှိဖားကတ်မှာဥရုချောင်းရှင်းလင်းရေးအပါအဝင်တဘာဝပောင်းချင်းထိမ့်သိမ့်မှုဆောင်ရွက်နေကြတဲ့အဖွဲ့အစည်းတချို့ဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဖက်ကမြို့နယ်ရဲ့ပြည်내လွတ်တော်ကိုယ်စားလှယ်ဥဒါရှိလက်ဆိုင်ကပြီးခဲ့တဲ့မတ်လ21ရက်နေ့ကပြည်내လွတ်တော်မှာမေကူမေးမြန်းပြီးဆွေးနွေးတင်ပြခဲ့ပါတယ်။အဲ့ဒီအဖွဲ့တချို့ဟာကြောက်စင်းတူဖို့မှုကြောင့်ထိခိုက်ခံစားခဲ့ရတဲ့ဒေတာကန်တွေရဲ့ဖွံ့ဖြိုးရေးနဲ့တဘောပေါင်းချင်းထင်းထင်းရေးတွေကိုအဓိကထားလှုံ့ဆော်ရမယ့်အစားဥရုချောင်းရှင်းလင်းရေးကိုတော့ဦးစားပေးဆောင်ရွက်နေတာကြောင့်ထိရောက်မှုမရှိဘူးလို့ဥလက်ဆိုင်ကပြောတာပါ။တဘောပေါင်းချင်းထင်းထင်းရေးတွေပါဝင်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်မယ်ဆိုရင်ဒေတာကန်ပြည်သူတွေကိုချက်ပြဆွေးနွေးပြီးညှိနှိုင်းတိုင်ပင်တင်ကြောင်းလုံခင်းဒေတာကန်တူဦးကပြောပါတယ်
။ဥရုချောင်းဆယ်တယ်ဆိုမှဘန်းပြပြီးရွှေတွေတူးရဲကြောက်တွေတူးရဲဘာမှမထူးဒီတိုင်းတုံရင်းကတုံမင်းပါပဲ။ကောင်းတာကိုမရှိဘူး။ချောင်းထဲမှာမျိုးတွေဒီစားတွေကြားတဲ့ခါချောင်းကတော့ဒီတိုင်းကြံဖြစ်ပါတယ်။ဒီအုပ်ချုပ်ရေးလိုင်းဆိုရင်လည်းသူတို့ကဘတ်ဂျက်ပေးပါတယ်ရတာပဲ။သူတို့မြေစာပြစ်တာတွေပါတယ်ဆိုအုပ်ချုပ်ရေးတွေနဲ့ဘာနဲ့ညှိပြီးမှပဲအကုန်လုံးဒီလိုပဲလှုပ်ရှားနေကြတာပဲ။ကျွန်တော်တို့ပြည်သူလူထုကိုဘယ်မှမကြည့်ဘူးသူတို့ပတ်ဆိုင်ရဖို့တော့ပဲရှိတာ။ဒီလူတို့တွေနဲ့ညှိနှိုင်းပြီးမှဘာတွေလှုပ်တဲ့နဲ့ဘာတွေဆောင်ရက်တဲ့နဲ့ဆိုအဲ့လိုလေးခြားပြရတော့ကိုအရှင်ပြည်ပါဗောဗျာ
ဖက်ကတ်မြို့နယ်တဘောဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ကိုဖွဲ့စည်းပြီးကြောက်မြတ်တူဖို့မှုကြောင့်ဒေတာကန်တွေရဲ့လူမှုစီးပွားတွေကိုထိခိုက်မှုအနည်းဆုံးဖြစ်အောင်ဆောင်ရွက်နေကြောင်းဖက်ကတ်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်ဆောင်အောင်ကပြောပါတယ်အခုနှစ်မှာလူမှုတာဝန်ခံမှု CSR ရမုံကြီးတွေကိုတင်ပြတောင်းခံပြီးတုံ့ဆွဲခဲ့တာမရှိပဲလာမယ့်နှစ်မှာဒေတာကန်တွေရဲ့ပညာရေးကျမရေးလူမှုရေးစတဲ့ကိစ္စရပ်တွေအတွက်လှုပ်ထုံးလုံနည်းနဲ့အညီတင်ပြဆောင်ရွက်ဖို့စီစဉ်နေတယ်လို့ဥကျော်ဆောင်အောင်ကပြောပါတယ်
။ CSR ရံမှုကြီးကတော့ဟိုကျွန်တော်တို့ပညာရေးကျမရေးလူမှုရေးစတဲ့ပြင်သားတွေပါသုံးသွားမှာပါ။ဒါကတော့ကတိမီနယ်ဆိုအဖွဲ့ရှိမှာဒီရံမှုကိုတင်ထားပြီဆိုတော့ဒါကိုလှုပ်ထုံးလုံနည်းနဲ့အညီလိုအပ်ချက်တွေကိုဒါကျွန်တော်တို့ကတင်ပြပြီးတော့ရံမှုကိုဖွင့်ပြကြရတာနဲ့လုပ်မဲ့ကိစ္စတွေရှိပါတယ်။ဒါကြောင့်ဖားကန်ဒေတာမှာတော့ဟိုရခိုင်ဆောင်ရွက်ချက်တွေကြောင့်ရိုက်ခတ်ခဲ့တဲ့တဘာဝယူရင်းမှုတန်ကိုပဲကျွန်တော်တို့ကုစားဖို့ကြိုးစားနေတာပါလက်ရှိကာလလုပ်တာတွေကြောင့်တဘာဝပိုင်ဝင်ကြီးကမရှိအောင်တော့လက်ရှိကာလမှာတော့ဘယ်ကိစ္စအောင်မှလုပ်ကွယ်ပြီးမထားပါဘူ
းလုံခင်ဖန်ကန့်ရတနာနယ်မြေမှာပျက်စီးယူရင်းနေတဲ့တဘာဝပိုင်ဝင်ကြီးနဲ့ဒေတာကန်တွေရဲ့လူမှုစီးပွားဘဝတွေကိုဖွံ့ဖြိုးရေးအတွက်ဆောင်ရွက်ပေးဖို့ပြည်နယ်အစိုးရကိုအစဉ်ကစားတင်တွင်းပြီးတိုက်တွန်းခဲ့ပေမဲ့လှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့ပြည်နယ်လွတ်တော်ကဖွဲ့စည်းထားတဲ့တစ်တော်တတုတဘာဝပိုင်ဝင်ကြီးထင်းထင်းရေးစိုက်ပျိုးရေးနဲ့မွေးမြူရေးဆိုင်ရာကော်မတီကပြောပါတယ်ဖန်ကန်ကြောင်စင်းတွင်ဒေတာမှာစင်ရန်များကြီးတွေအသုံးပြုပြီးတူဖို့လုတ်ကင်နေမှုကြောင့်ပျက်စီးယိုယွင်းခဲ့ရတဲ့သဘာဝပတ်ဝန်းကျင်နဲ့ဒေတာကန်တွေရဲ့လူမှုစီးပွားဘဝတွေကိုပြန်လည်ကုစားဖို့ဆိုရင်အစိုးရလွှတ်တော်နဲ့လူမှုပရိုက်တာအဖွဲ့တွေအပါအဝင်ဒေတာကန်တွေအားလုံးပူးပေါင်းဆောင်ရွက်မှတာအထက်အလျောက်ထိရောက်မှုရှိနိုင်မှာဖြစ်ပါတယ်ခင်ဗျာ